နောက်ထပ်သတင်းပေးပို့ချက်တစ်ခုနဲ့ဆက်ပါမယ်ခင်ဗျာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်တာကြောင့်လူပေါင်း100ကျော်အစုလိုက်ပြုံလိုက်သေဆုံးခဲ့ရတဲ့ပစီကြီးချေးရွာကဒေသခံတွေဟာတနစ်ပြည့်သွားပေမဲ့စိုးရင်ကြောင်းကြမှုတွေနဲ့နေထိုင်နေရတယ်လို့ပြောပါတယ်ပစီကြီးချေးရွာလေကြောင်းတိုက်ခိုက်မှုတနစ်ပြည့်အခြေအနေကိုကိုရဲမုံကပြောပြပါမယ်ခင်ဗျာ
ဒီကြေတဲ့2023ခုနှစ်ဧပြီလ17ရက်မနက်7နာရီအချိန်ကသခိုင်းတိုင်းကံပလူခိုင်ပစီကြီးချေးရွာကပြည်သူ့အုပ်ချုပ်ရေးရုံးဖွဲ့ဝယ်ကိုစစ်တပ်ကလေကြောင်းကနေပုံကျဲဆက်တနက်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့လို့ကလေးငယ်38ဦးအပါအဝင်လူပေါင်း184ဦးသေဆုံးခဲ့ရပါတယ်ကြီးရွာရဲ့အုပ်ချုပ်ရေးရုံးဖွဲ့ဝင်မှာအကျွေးမွေးနဲ့အခန့်လို့ရွာသူရွာသားတွေအပြင်အနီးပတ်ဝန်းကျင်ကရွာတွေကဒေသခံတွေပါရောက်ရှိနေခြင်းတိုက်ခိုက်ခံရတဲ့အတော့အခုလိုအစုလိုက်အပြုံလိုက်သေဆုံးခဲ့ရတာလည်းဖြစ်ပါတယ်ဒီတိုက်ခိုက်ခံရမှုဟာအခုဆိုရင်တနစ်ပြည့်ပြီလည်းဖြစ်ပါတယ်တနစ်ပြည့်သွားပြီဖြစ်ပေမဲ့ဒေသခံကြီးရွာသားအချို့ကနေအိမ်တွေကိုပြန်နေကြပေမဲ့အများစုကတော့နောက်ထပ်အဖြစ်ဆုံးကြုံလာရမှာကိုစိုးရိမ်နေတဲ့အတွက်တောတောင်တွေထဲမှာယနေ့အထိနေထိုင်နေရတော့မှာအချိန်ကာလတစ်နှစ်ပြည့်ပေမဲ့သူတို့ကြုံတွေ့နေရတဲ့စိုးရိမ်စိမ်းနဲ့ပတ်သက်လို့ပသူကြီးကျွရဒေသခံသူဖြစ်တဲ့ဦးသိန်းစွေကအခုလိုပြောပါတယ်
ရွာနဲ့မင်းတို့ရေတော့လေတော့လေမှာနေကြတာလေဒီရွာလေးကိုလေမနေရကြဘူးဗျာကျွန်တော်တို့ဘာမှမတတ်နိုင်တော့ဟိုဘလို့ဘလို့ကျင်းနှံ့မှုမရှိဘူးဆိုတော့လေကျွန်တော်တို့ကဘုံမှမသာမမတတ်နိုင်တာကြီးဘူးဗျာအဲ့တော့ကျွန်တော်တို့ခါတော့ခါစားရတော့ဗောဗျာလေရင်တက်လာတဲ့ခါမှတော့ကျွန်တော်တို့ကလေးလူကြီးအကုန်လုံးပေါ့လေဟိုကြောက်လန့်နေကြတယ်အဲ့အားတော့ဖွဲ့ထိပါရဲ့ဘာလို့လဲဆိုကျွန်တော်တို့ကြုံတွေ့တာရတယ်ကျွန်တော်တို့ရွာဖွဲ့ထိအကြောင်းစိတ်ကတော့ကျွန်တော်တို့လည်းကျန်ရှိတဲ့ပုံကိုယ်လေးတွေနေ့စဉ်လည်းကကြိုးရောရလို့လေရေရင်တော့တက်လာတဲ့ခါတော့အဲ့ဒါတော့ကြောက်တယ်ခုဆိုရင်ကျွန်တော်တို့အဲ့ရရောက်တော့မှရွာထဲမှာလူစုလူဝေးတော့မလုပ်ကြဘူ
းစစ်တပ်ရဲ့လေကြောင်းပစ်ခတ်မှုအတွင်းဦးသိန်းစွေရဲ့ရောက်ဖမြေးတွေအပြင်ဆွေမျိုးတော်ဆက်သူအတော်များများတိတ်ဆုံးခဲ့ရပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကပြည်ကြီးကျွရမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြင် KIA အဖွဲ့တို့ရောက်ရှိစုဝေးနေတဲ့အတွက်စစ်ဘက်ပြစ်မှတ်အဖြစ်တိုက်ခိုက်ခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်လက်ရှိအချိန်မှာတော့စာဝတ်နေရေးအတွက်ရုံးကန်လှုပ်ရှားနေကြပေမဲ့ဒီဖြစ်ရဆိုအပေါ်ယနေ့အထိမေ့ပြောက်မရသေးဘူးလို့လည်းဒေသခံတို့ကပြောပါတယ်
။အားလုံးကတော့တော်တော်လေးထွက်တာကဟိုဒီနေ့ပြည့်သွားတော့လည်းပဲချိန်နေကြတော့လည်းပဲဒီမိသားစုဝင်တွေဆိုရှယ်ရတဲ့ပုံမှာတော့ဟိုအများအားအောင်မိနေတာဒီမေ့ပြောက်သွားတာတော့မရှိဘူး။ဒါပေမဲ့ဟိုတနေ့အသက်တည်းရက်ဒီရေးဆက်ပေါက်ရေးအတွက်တော့လှုပ်ရှားနေတာရှိတယ်။ဒီထဲမှာတော့အများအားနဲ့ဟိုဒါတွေကထိတ်လာနေတယ်ပေါ့နော်။နောက်တစ်ခုကအဓိကတရားခံဖြစ်တဲ့ဒီစစ်ကောင်စီကတော့လုံးလုံးဝမတည်တဲ့ပုံစံလေးပေါ့နော်။ဆက်ရှင်ရည်ရည်အတွက်လုံအောင်ပုံမှန်လုပ်နေပြီးတော့စိတ်ထဲမှာတော့မပြောလို့မရဘူးပေါ့
။ဒီဖြစ်ရဆိုကြည့်မှာကြံရှိတဲ့မိသားစုဝင်တွေဟာတနစ်ပြေဖို့ရပ်ပိုင်းအလိုမှာတိတ်ဆုံသွားသူတွေအတွက်ကောင်းမှုကုသိုလ်လုပ်ပြီးအမျှဝေဒါတွေကိုအကျဉ်းချုပ်လုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံတော်သမရယုံကတော့ဒီပစီကြီးဖြစ်စဉ်အပါအဝင်နိုင်ငံတော်ဝန်ကစစ်ကောင်စီရဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုမှတ်တမ်းတင်ပြီးထိခိုက်ဒေဆုံးသူတွေအနေနဲ့မိသားစုဝင်တွေအတွက်တရားမျှတမှုပြန်လည်ရယူပေးနိုင်ဖို့အစွမ်းကုန်ကြိုးစားသွားမယ်လို့ပြည်ကြီးဖြစ်စဉ်တနှစ်ပြည့်ဧပြီ17ရက်မှာသတင်းထုတ်ပြန်ထားပါတယ်။အခုလိုထုတ်ပြန်ထားပေမဲ့ပြည်ကြီးဖြစ်စဉ်မှာကြန့်ရှိခဲ့တဲ့မိသားစုဝင်တွေကတော့စိုးရိမ်ထိတ်လန့်မှုတွေနဲ့ဒီဖြစ်ရဆိုကြီးကိုယနေ့တိုင်မေးပြရပဲတတိယအောက်မေ့နေတယ်လို့ဒေသခံတွေကတညင်တညွတ်ထဲပြောကြပါတယ်ခင်ဗျာ။